ရှဲလာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲပဲခူးတိုင်းအတွင်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကိုဝေကတ်ယောဂါကူးစက်မှုကြောင့်ယောဂါအန်တရဲတတိထားဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ပဲခူးမြို့နယ်ကော်မရှင်အဖွဲ့ခွဲကအဖွဲ့ဝင်တဦးလည်းဖြစ်အထွေထွေအုပ်ချုပ်ရေးဝန်ထမ်းလည်းဖြစ်တဲ့လူတဦးမှာကိုဝေယောဂါပိုစစ်ဆေးတွေ့ရှိခဲ့ပြီးနောက်သူနယ်ထိတွေ့ဆက်ဆံခဲ့သူ၁၈ဦးထက်မနည်းကိုလည်းအသွာလာကန့်သက်စစ်ဆေးထားပါတယ်ကော်မရှင်အဖွဲ့ဝင်ဖြစ်သူမှာယောဂါလက္ခဏာတွေ့ရှိတာကြောင့်စစ်ဆေးရာကကုသမှုကိုအတိပြုခဲ့တယ်လို့လည်းပဲခူးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးတောင်တန်းတင်းတင်းလှိုင်ကပြောပါတယ်
။သူကရွေးကောက်ပွဲကော်မရှင်မှာလည်းပါတယ်ထွေအုပ်ချုပ်ရေးရုံးမှာလည်းပါတယ်။အဲ့ဒီကလည်းပတ်သက်လို့တော့ကျွန်တော်တို့ကဒီသူတို့တွေကတော့ဒါပိုးတွေ့ဟိုပိုးတွေ့တဲ့ကဘာသူကမတိုင်ငယ်မှာပေါ့သူဖျားတဲ့အနှံ့မရတဲ့မတိုင်ငယ်မှာရဲကြီးစီးပေါ့ရဲကြီးစီးနဲ့မီတင်လေးတီဝီလေးတစ်ခုလုပ်ခဲ့တယ်နောက်တော့ကော်မရှင်ရုံးမှာလည်းဘောနသူနဲ့ထိတွေ့ဆက်ဆံတာရှိတယ်ဖြစ်တဲ့အတွက်သူနဲ့ထိတွေ့တာကအစည်းအဝေးလုပ်တဲ့နေရာမှာလည်း9ဦးလောက်ရှိတယ်ပေါ့နော်ကော်မရှင်ရုံးမှာလည်း10ဦးလောက်ရှိတယ်သူတို့ကတော့ကော်မရှင်မှာသူထိတွေ့ခဲ့တဲ့လူတွေကတော့ကော်မရှင်ရုံးမှာပဲကွာရန်တီးထားလိုက်တယ်ပေါ့နော်အဲ့ဒီဖွဲ့မှာပဲအလုပ်လည်းဆက်လုပ်နေပါသေးဆိုပြီးတော့သူတို့ကလည်းဆွတ်နမူနာယူမှာပေါ့နော်အဲ့တော့အလုံးပေါင်းသူတို့ကတော့ဒီနေ့ဆိုရင်ဆွတ်နမူနာယူပြီးတော့သူတို့ဆက်စေးမှာပါရှင
်ရွေးကောက်ပွဲကျင်းပဖို့တရင်ပတ်အနေငယ်သာကြံတော့တဲ့အချိန်မှာတာဝန်ရှိသူတို့ယောဂါကူးစက်မှုကြောင့်နောက်ဆက်သွဲအခက်ခဲတွေကြုံနေရတယ်လို့လည်းပဲခူးခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအေးငွေကပြောပါတယ်
။သူတို့အဲ့အောက်မှာဟောလုံနေကြတာလေ။ဟိုတနေ့လူတွေပါသူတို့ကော်ဟောစာတွေဟိုကော်ရန်တင်းဖြစ်နေကြတာလေ။မနေ့ကကျွန်တော်တို့အပေါ်ထားသူတို့အောက်ထားဆိုတော့လေ။အဲအဲ့လိုနောက်ကိုဗစ်ကော်မတီရဲ့ကြိုက်ချက်တွေကိုလိုက်နာကိုအသီးတရားနဲ့ကိုဟလာကိုအသီးတရားနဲ့ကိုတတိထားပြီးတော့ရှောင်ကြားဟလာအခုအဲ့လိုမလုပ်ကြလို့ဖြစ်နေကြတာပေါ့လို့နော်။အဲ့တော့ခုနပြောသလိုချက်တရားအစတော့အကုန်လုံးတစငင်ပါတစင်ပါဆိုတော့အကုန်လျှောက်ပြီးတော့ဟလာနော်ပြည့်ရသေးရဆိုတော့အခြေအနေကကုန်တယ်ဟလာဝန်ထမ်းတွေချက်တယ်ဆိုတော့လည်းဝန်ထမ်းတွေအလုပ်တန်းဆောင်ရင်ရော့ရတာပေါ့ဗျာမလုပ်နိုင်တဲ့အခါကျတော့ဟာကျန်တဲ့ဝန်ထမ်းတွေကစားထိုးပြီးတော့လောရတဲ့အနေအထားတွေရှိနေရတာပေါ့ကျွန်တော်တို့မှအဲ့လိုတွေရှိတယ်နော်အဲအဲ့လိုတော့အခက်အခဲတွေရှိတာပေါ့
ကာယောဂါကုသမှုတွေကြုံနေရချိန်မှာပဲရွေးကောက်ပွဲတွေကိုစီစဉ်ထားတဲ့အတိုင်းနိုဝင်ဘာ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတာပါရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့ယောဂါကုသမှုအန်တရာယ်မရှိအောင်ကြိုတင်ပြင်ဆင်နေပြီးမဲပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ကြိုတင်လက်ကျင့်နေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ယောဂါကုသမှုအန်တရာယ်ရှိနေတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲမှာကျန်းမာရေးအတွက်လမ်းညွှန်ချက်တွေကိုတာဝန်ရှိသူတွေလည်းတိတိကျကျလိုက်နာဖို့လိုတယ်လို့ကယောဂါကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကအရှိတ်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဒေါက်တာကျော်စိုးဝင်းကပြောပါတယ်။
ဥပဒေရေးအဖွဲ့ဝင်တွေပြန်ဥပဒေအဖွဲ့ဝင်တွေဒီဘက်လုံနေရတာပဲရွေးကောက်ပွဲလုပ်ငန်းကြီးတော့အဲ့ရလေးကတော့အကြီးကြီးကြတာပေါ့နော်ကျန်းမာရေးအထောက်ပြန်ထားတဲ့တိုင်းနိုင်ရင်တော့ဟိုရာဂိုင်းနှုန်းအပြည့်ကို90လောက်ကတော့ကျွန်တော်ပေးနိုင်ရေပေါ့အဲ့ရလေးတော့လုပ်ပါလို့ဆက်ကျွန်တော်ပြောပြတာ
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပဲခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကတ်ယောဂါကာလသွာလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ရွေးကောက်ပွဲမှာမဲပဲသူအရေးအတွက်ရောနေနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။